နိုင်ရေးဆိုတာလူပုဂ္ဂိုလ်တဦးတသိန်းတစ်ဖွဲ့တစ်ပါတီအာဏာရရှိရေးအတွက်ရှင်နွေးနေတဲ့တော်လှန်ရေးမဟုတ်ပါဘူးလူမျိုးတစ်မျိုးဒေသတစ်ခုလွတ်မြောက်ဖို့ရှင်နွေးနေတာလည်းမဟုတ်ပါဘူးစစ်အာဏာရှင်စနစ်ညှိကုံးချုပ်ရေးခွဲခြားဆက်ဆံမှုကင်းစင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ရှင်နွေးနေတဲ့တော်လှန်ရေးဖြစ်တယ်လို့အထွေထွေသပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီGSCC General Strike Collaboration Committee ကဆိုပါလေ။လွန်ခဲ့တဲ့လ9ရက်နေ့ကထုတ်ပြန်တဲ့34မျက်နှာຫນွေဦးတွန်လိုင်းရေးစစ်တမ်းမှာအဓိပ္ပာယ်ဖွင့်ဆိုထားတာဖြစ်ပါလေ။ GSCC သပိတ် Committee ကို88လှုပ်ရှားမှု96 98လှုပ်ရှားမှု2009လှုပ်ရှားမှု2015လှုပ်ရှားမှုနဲ့2021လှုပ်ရှားမှုမှာပါဝင်တဲ့မျိုးဆက်တွေကဖွဲ့စည်းထားတာဖြစ်လို့အသက်20ကျော်က50ကျော်အထိပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ်လူမှုຫນွေဦးတော်လှန်ရေးမှာလှုပ်ရှားမှု10မျိုးရှိပါတယ်တဲ့ CDM အာဏာပီဇန်ရေးလှုပ်ရှားမှုလူမှုရေးပြစ်ဒဏ်ခတ်မှုမဆက်ဆံတဲ့ဘွိုက်ကောက်လှုပ်ရှားမှုတော်လှန်ရေးကူညီထောက်ပံ့မှုမြေပြင်သပိတ်လှုပ်ရှားမှုကျင်းလက်စည်းရေးလှုပ်ရှားမှုမြို့ပြပျောက်ကြားလှုပ်ရှားမှုနဲ့နိုင်ငံတကာကလှုပ်ရှားမှုတွေဖြစ်တယ်လို့ဆိုပါတယ်
တနစ်ကျော်ကာလမှာစစ်ကောင်စီရဲ့စီးပွားရေးနိုင်ငံရေးစည်းရေးနဲ့တန်တမာရေးမှာဆုတ်ယုတ်ကြဆင်းလာပြီးအနှုတ်လက္ခဏာပြနေတယ်လို့ဆိုပါတယ်ဆရာနာသိင်းပြီးလွှတ်တော်ကျင်းပခွင့်မပြုတဲ့အတွက်လွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတော်လှန်ရေးမှာဆက်လက်ပါဝင်လာပါတယ်လက်ရှိအခြေအနေမှာ CRPH နဲ့ NUG ရဲ့ပုံစံဟာမလုံလောက်တော့ပါဘူး NUG ဟာပုံမှန်အစိုးရလိုလှုပ်ရှားနေတဲ့တော်လှန်ရေးအင်အားစုဖြစ်မလာပဲတော်လှန်ရေးအင်အားတွေကိုဖြုံးတီးနေတယ်လို့ဆိုပါတယ်တော်လှန်ရေးမှာကြားနေတာမျိုးမရှိမွေးမသေးဒုံမကျိုးမရှိတရားတဲ့ဘက်နဲ့မတရားတဲ့ဘက်သာရှိတယ်လို့ဆိုပါတယ်ဓမ္မနဲ့အဓမ္မသာရှိတဲ့အခြေအနေဖြစ်ပါတယ်နိုင်ငံရေးပါတီတွေထဲမှာ NLD နဲ့လူပောင်တဲ့ကသာပြက်ပြက်သားသားလောက်ကြပါတယ်တဲ့
ကျန်နိုင်ငံရေးပါတီတွေအနေနဲ့ရွေးစရာ၃ခုသာရှိပါတယ်တဲ့စစ်ကောင်စီဖန်တီးတဲ့နိုင်ငံရေးလမ်းကြောင်းကိုလိုက်မလားຫນွေອູ້ຕົນຫນາຍີ້ມາປາວင်ມະລາປາຕີກູຜິດໄຖມະລາສູ່ແລ້ວລ້ານ3ຄູດາຊິແດ່ລູຊູບາແດ່ຫນွေອູ້ຕົນຫນາຍີ້ຫາສິຊີຍິນຍາແດ່ອ້າຍອ້າຍຕະຄູບໍ່ເຮົາເປັນແມ່ອະມຍາສຸຫາຫນွေອູ້ຕົນຫນາຍີ້ອິນຫາສຸໂຕຍິນແດ່ເສັດຕ່ວປີປູ້ຕ່ວສອງແຍ່ຫນີຈາແດ່ລູຊູບາແດ່ດາບິເບຫນွေອູ້ຕົນຫນາຍີ້ແດ່ອະກິນກວາຊົງຜິດຫນີແດ່ເລ່ນແດ່ກາຍອະພ່ວອະຊີອະຈຸຊິຫນີເດດາກູແລ້ພໍປຽດຖ້າບາແດ່ຫນွေອູ້ຕົນຫນາຍີ້ອິນຫາສຸກູອູ້ສອງຜູ້NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီကိုဝိုင်းဝန်းကြိုးပမ်းဖွဲ့စည်းနိုင်တာဟာလေရလကောင်တစ်ခုဖြစ်တယ်လို့ဆိုပါတယ် CRPH ကော်မတီနဲ့ NUG အစိုးရဟာရခင်စနစ်ဟောင်းကဆင်းသက်လာတာပါ
တော်လှန်ရေးကိုဦးဆောင်မှုပေးနေတဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရဲ့အားသာချက်နဲ့အားနည်းချက်တွေကိုလည်းစမ်းစစ်ထားပါတယ် NUCC အတိုင်ပင်ခံကောင်စီမှာပါဝင်သူတွေကတော့လွတ်တော်အမတ်နိုင်ငံရေးပါတီတက်မကများအရက်ဖက်အဖွဲ့အစည်းများ CDM လှုပ်ရှားမှုဆိုင်ရာအဖွဲ့အစည်းများလူထုသပိတ်အဖွဲ့အစည်းများတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများຫນွေဦးတော်လှန်ရေးခေါင်းဆောင်မှုဆိုင်ရာအဖွဲ့အစည်းစတာတွေဖြစ်ပါတယ်တော်လှန်ရေးအရာစုအလုံးပါဝင်နိုင်အောင်ဖွဲ့စည်းထားတာမို့လူထုကလုတ်ပိုင်ခွင့်ပေးထားတာထင်ရှားပါတယ် NUCC အတိုင်ပင်ခံကောင်စီဟာပြန်ပဲမရှိတဖွဲ့တည်းရပ်တည်နိုင်တာဟာအာသာချက်ဖြစ်တယ်လို့ဆိုပါတယ်အာနေချက်ကတော့ဥဆောင်မှုအခန်းကဏ္ဍမှာရှိနေပြီးခေါင်းမဆောင်နိုင်တာပဲဖြစ်ပါတယ
်။ဝေဥရဲ့ထူးခြားချက်ဟာတော်လှန်ရေးကရှေ့ကသွားပြီးဖွဲ့စည်းမှုကလောက်ကလိုက်နေတာဖြစ်တယ်လို့ဆိုပါတယ်။ NUCC အတိုင်ပင်ခံကောင်စီရဲ့လိုအပ်ချက်၁၀ချက်ကိုလည်းထောက်ပြထားပါတယ်။တော်လှန်ရေးအင်အားစုနဲ့နိုင်ငံရေးပါတီတွေပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ်။တော်လှန်ရေးအင်အားကိုမစုစည်းနိုင်တာဟာတော်လှန်ရေးကိုကြာရှည်စေပြီးအချားအဖွဲ့ကိုမိခိုလာရပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရဟာတော်လှန်ရေးတာဝန်အများဆုံးထမ်းဆောင်နေရတဲ့အဖွဲ့ဖြစ်ပါတယ်ဒါပေမဲ့တော်လှန်ရေးမှာအဓိကမကျတဲ့လုပ်ငန်းတွေကိုဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်တော်လှန်ရေးမှာအဓိကမကျတဲ့လှုပ်ရှားမှုတွေဟာလူအင်အားဒဏ္ဍအင်အားနဲ့လုံနိုင်စွမ်းအားကိုဖြုံးတီးရရောက်တဲ့အတွက်အောင်ပွဲကိုကြံ့ကြာစေပါတယ်ဒါကြောင့်မို့ NUCC အတိုင်ပင်ခံကောင်စီဟာ NUG အစိုးရကိုဥဆောင်မှုအပြည့်အဝပေးနိုင်ဖို့လိုအပ်ပြီး NUG အစိုးရကလည်း NUCC ကိုဥဆောင်အဖွဲ့အဖြစ်သိမြင်ဖို့လိုတယ်လို့ဆိုပါတယ်ပြည်သူအကျိုးစီးပွားကိုဖျက်ဆီးနေတဲ့စစ်အုပ်စုကပြည်သူလူထုရဲ့ထာဝရရန်သူဖြစ်သွားပါပြီတော်လိုင်းရဲ့အရှိအဟုန်မြင့်တက်နေတာမို့ခုခံစစ်ကနေမဟာဗျူဟာပြန်လဲထိုးစစ်ဆင်ဖို့တာစုနေချင်းကိုရောက်နေပြီလို့ရွေးဦးတော်လိုင်းစစ်တမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ